အမေရိကန်နိုင်ငံမှာခွဲလွန်သူသမ္မတဂျမီကာတာအတွက်ဇန်နဝါရီ9ရက်ကျင်းပပြီးနေ့မှာတနနိုင်ငံလုံးဝန်ထဲပူဆွေးရတဲ့နေ့ဖြစ်နေတဲ့သတ်မှတ်ပြီးနိုင်ငံတော်စာပနာကျင်းပခဲ့ပါတယ်အစိုးရရုံးအများအပြားပိတ်ထားသလို39%မြောက်အမေရိကန်သမ္မတရဲ့နိုင်ငံတော်စာပနာကျင်းပရာဝါရှင်တန်ဖျားကျောင်းမှာအမေရိကန်ထိုက်တန်ပုံကိုယ်တွေလာရောက်စုဝေးဂုဏ်ပြုကြပါတယ်ပြီးခဲ့တဲ့သတင်းပတ်မှာကွယ်လွန်သွားခဲ့တဲ့သမ္မတဟောင်းကာတာဟာအသက်100ရှိပါပြီတရှိထင်ရှားရှိနေစေသမ္မတဟောင်းတွေဖြစ်တဲ့ Bill Clinton, George W. Bush, Barack Obama, Donald Trump နဲ့ Joe Biden တို့သမ္မတဟောင်း၅ဦးတက်ရောက်ခဲ့ကြတာဖြစ်ပြီးသမ္မတ Biden ကကွယ်လွန်သူအတွက်အမှတ်တရဂုဏ်ပြုစကားပြောကြားခဲ့တာပါ Jimmy Carter နဲ့ Mitch ရဖြစ်ရတာအပြင်သူ့ဘဝလှုပ်ရှားမှုတွေကလည်းကျွန်တော်ကိုသင်ကြားပေးတာကဂုဏ်တိုက်ကကျွန်တော်တို့မှာရှိတဲ့ယာရုဂုဏ်ပုဒ်တွေရထားတဲ့အာဏာတွေထက်ပိုပြီးအင်အားခိုင်ပါတယ်ဆိုတာပါပဲလို့သမ္မတ Biden ကပြောကြားခဲ့ပါတယ်သမ္မတကာတာဟာသူ့ဘဝကိုအတိတ်ပဲရှိရှိနေထိုင်သွားတဲ့တိတ်ခါရှိတဲ့သူတယောက်ဖြစ်ကြောင်းသူအသက်ရှင်နေတဲ့မိနစ်တိုင်းမှာအခုလိုနေထိုင်သွားတာဖြစ်ပြီးဒါဟာကောင်းမွန်တဲ့ဘဝနေထိုင်ပြီဆိုတာဘာလဲဆိုတာကိုပြသသွားတာဖြစ်ကြောင်းလည်းပြောပါတယ်